မြန်မာနိုင်ငံမှာအစ်စ်ထုတ်လွှင့်တော့မယ့်အခမဲ့ရုပ်သင်ရုပ်ပြင်တန်ကြား TV လိုင်းတွေအကြောင်းထုတ်လွှင့်ပေးပါမှာ။မကြာခင်စတင်ထုတ်လွှင့်တော့မယ့် Free to Air အခမဲ့ရုပ်သင်ရုပ်တန်လိုင်းသင်း၅လိုင်းကထုတ်လွှင့်မယ့်အစီအစဉ်တွေကိုအစိုးရအနေနဲ့စင်စာလုပ်တဲဖြစ်မှာမဟုတ်ပဲကိုယ့်ဘာသာကိုယ်တာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့မြန်မာအတန်းရဲ့ရုပ်မြင်တန်ကြားဌာနအစီအစဉ်တာဝန်ရှိသူတို့ကပြောပါရယ်။စနေနေ့ကရန်ကုန်မှာကျင်းပပြုလုပ်တဲ့ရုပ်တန်လိုင်းသစ်တွေနဲ့လက်မှတ်ရေးထိုးပွဲအခမ်းအနားမှာညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေကအဲ့ဒီလိုပြောသွားတာပါ။အပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ်
။မြန်မာအတန်းရဲ့ရုပ်မြင်တန်ကြားလုပ်ငန်းရဲ့လက်ရှိ MRTV Multi Channel Playout System မှာ DVB T2 စနစ်နဲ့ထည့်သွင်းတဲ့ရုပ်တန်လိုင်း၅လိုင်းကို2019ခုနှစ်ဧပြီလကတည်းကကြေညာထားပြီးတနှစ်နီးပါးအကြာဖေဖော်ဝါရီလ18ရက်နေ့မှာတော့ရုပ်တန်လိုင်းသစ်၅ခုနဲ့ MRTV ကိုကြောင်းလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီရုပ်တန်လိုင်း၅ခုဟာတခြားလွတ်လပ်တဲ့ရုပ်တန်လိုင်းတွေမဟုတ်ဘဲ MRTV အတွက် Content Provider အစီအစဉ်တွေတင်ဆက်ပေးတဲ့ရုပ်တန်လိုင်းတွေဖြစ်တာကြောင့်တကယ်ကိုလွတ်လွတ်လပ်လပ်လုပ်နိုင်ပါမလားဆိုတာအစကတည်းကမေးခွန်းထွက်နေတာပါ။ဒါနဲ့ပတ်သက်ပြီးမြန်မာအတန်နဲ့ရုပ်မြင်သံကြားဌာနညွှန်ကြားမှုချုပ်ဦးမြင့်ထွေကလက်မှတ်ထိုးအခမ်းအနားပြီးတဲ့နောက်တရင်တော့တွေကိုအခုလိုရှင်းလင်းဖြေဆိုသွားပါတယ်
။ကျန်တဲ့၅ခုနဲ့ပတ်သက်လို့တော့ဒီလိုဆုံးဖြတ်တဲ့ဟာတွေကိုကျွန်တော်တို့ကတော့ဒီပေါ်မှာသွားပြီးတော့တန်တိုင်းဝင်ဌာနပေါ်တော့မြန်မာတန်ရုပ်မြင်သံကြားတော့နော်။သွားစစ်တာတော့ကျွန်တော်ဖြတ်မှာမဟုတ်ပါဘူး။အားလုံးကစက်စစ်တာရှိသွားဖို့ပဲကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်။အဲဒီလိုဆောင်ရွက်တဲ့အခါမှာလည်းသူ့ channel live အဲမှာကျွန်တော်တို့သတ်မှတ်ထားတဲ့ဆိုတော့ account ID ဆိုတော့ contact တွေအများကြီးရှိပြီးသားပါဒီပေါင်တွေကနေသူ့အတူဖိတ်သိမ်းပြီးတော့ဆောင်ရွက်တော့
ရုပ်မြင်သံကြားနဲ့အတန်ထုတ်လွှင့်ရေးဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲနိုင်ရေးဆောင်ရွက်နေတဲ့ကာလမှာပြည်တွင်းမီဒီယာကန္တဖွံ့ဖြိုးတိုးတက်စေရေးအတွက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးမြင့်ထွေကပြောပါတယ်တည်ရှိတဲ့စီရင်စည်းကမ်းပေါင်တွေကနေအတက်နိုင်ဆုံးဆောင်ရွက်ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်ပုဂ္ဂလိကရုပ်တံလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကနဦးစမ်းသပ်တဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်ဒီအစည်းအဝေးအောင်မြင်ရေးအတွက်အတူတကွာအားလုံးထိန်းထိန်းတင်းတင်းညှိညှိနိုင်နိုင်ပူးပေါင်းဆောင်ရွက်ကြဖို့ပြန်ကြားရေးဌာနဝန်ကြီးဦးဖေမင်းကကြိုတင်ပြီးတော့မေတ္တာရပ်ခံသွားတယ်လို့ရုပ်တံလိုင်းသစ်တွေအောင်မြင်စေဖို့လဲဆုတောင်းပေးသွားပါတယ
်။ဒီလိုမျိုးဆက်တဲ့ကွန်တန့်ပုံစံကနေနည်းနည်းဒီရလို့လာဆုံးနေဒီရလို့လာဆုံးကိုစတေးရာကျင့်သုံးပြီးတော့ဒီလိုများဆိုအရင်ကျန်တဲ့ပေးခြင်းအခုဒီပေးခြင်းဆော်ပြခြင်းလုပ်နေတာကိုသူကြာကြောင်းလို့ဆိုဆောင်းနေကြပါသေးတယ်။အများကြီးရဲ့စိတ်ဆုံးတဲ့သူဒီလိုလုပ်နေတာအောင်မြင်မှုလေအန္တရာယ်ရရှိနေကြပါသေးတယ်။သက်သက်ကမြန်မာပြည်ရဲ့လောကနဲ့ချင်းမြန်မာနိုင်ငံပုံစံတွေကိုလည်းဆက်ပြီးဆက်ဆံပြုနေကြပါသေးလို့ဆုမွန်ပါတယ်။ဆန္ဒနဲ့ဒီ
2015ခုနှစ်ကပြဋ္ဌာန်းထားတဲ့ရုပ်မြင်သံကြားနှင့်အတန်ထုတ်လွှင့်ရေးဆိုင်ရာဥပဒေကိုလက်ရှိမှာပြင်ဆင်ဖို့လုပ်နေဆဲဖြစ်ပြီးအဲ့ဒီဥပဒေကိုပြင်ဆင်ပြီးတဲ့နောက်ဆက်ဆက်ဤဥပဒေထွက်လာပြီးတဲ့နောက်တစ်ဆက်တည်းမှာပဲရုပ်တံကောင်စီဖွဲ့စည်းပေါ်ပေါက်ပြီးတဲ့နောက်မှာတော့ပြောင်းလဲလာတဲ့အနေအထားတွေနဲ့လျော်ညီစွာဆက်ပြီးဆောင်ရွက်ရဖို့ရှိတယ်လို့လည်းဝန်ကြီးဦးဖေမြင့်ကပြောသွားပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကျဘယ်လိုအချိန်နဲ့ဘယ်လိုဆက်သွားကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ MRTV နဲ့အခုလက်မှတ်ရေးထိုးလိုက်တဲ့ရုပ်တံလိုင်းတဲ့၅ခုကိုလည်းပတ်လုံဆောင်မဲ့ကုမ္ပဏီတွေကတော့ Mizima Media Company Limited DVD Multimedia Group Company Limited, Fortune Broadcasting Company Limited, KMA Telemedia Holdings Company Limited, My Multimedia Group Company Limited တို့ဖြစ်ပါတယ်။ဒီကဲကမှဖေဖော်ဝါရီလ28ရက်နေ့မှာ Mizima TV ကိုစတင်ကြည့်ရှုနိုင်မှာဖြစ်ပြီး2018ခုနှစ်မေလမှာလိုင်းသစ်၅ခုလုံးကိုဖမ်းယူကြည့်ရှုနိုင်တယ်လို့သက်ဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။အခုထပ်တို့လိုက်တဲ့ရုပ်တံလိုင်းတဲ့၅ခုနဲ့ဆိုရင်အခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်တံလိုင်းစုစုပေါင်း16လိုင်းရှိသွားမယ်လို့ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေကပြောသွားပါတယ်ခင်ဗျာ။